လယ်သမားတွေရဲ့အခွင့်အရေးတစုတစည်းတည်းတောင်းဆိုနိုင်ဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်လယ်သမားတမကဖွဲ့စည်းဖို့ပြည်နယ်တဝန်းကလယ်သမားကိုယ်စားလှယ်တွေစုဝေးညှိနှိုင်းနေကြပါတယ်။လယ်ယာလုံသားရှာပါမှု၊မြေယာတိမ်းဆဲခံရမှုတွေကြောင့်ဖွံ့ဖြိုးမှုညော့လာနေတဲ့ရခိုင်ပြည်နယ်ကလယ်ယာလုပ်ငန်းကိုပြန်လည်ထူထောင်နိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါ။ရခိုင်လယ်သမားညီလာခံမှာဘာတွေအဓိကထားပြီးတော့ဆွေးနွေးကြသလဲဆိုတာကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်တစ်ခုလုံးကိုကိုစားပြုနိုင်မဲ့လယ်သမားတမကတစ်ခုဖွဲ့စည်းဖို့မြေပုံမြို့မှာဆွေးနွေးနေကြတာဖြစ်ပါတယ်။အစိုးရကပြန်လည်ပိတ်အပ်နေတဲ့သိန်းစဲကံမြေယာတွေမူလပိုင်ရှင်လက်ဝယ်ပြန်ရောက်ရေးအပါအဝင်မဖြစ်ရှင်းနိုင်သေးတဲ့မြေသိမ်းရာသိမ်းကိစ္စတွေအတွက်ပါအစိုးရကိုတောင်းဆိုနိုင်ဖို့အထူးအခုဖွဲ့စည်းမဲ့ရခိုင်လယ်သမားတမကကရည်ရွယ်တယ်လို့ဥဆောင်သူတဦးဖြစ်တဲ့ဦးကျော်ဆန်းကပြောပါတယ
်။သူကတော့အဲ့ဒါတွေကိုအတိုင်းအတာပြီးဖြစ်ရှင်းလာတဲ့အနေအထားမှာလက်ကျန်တော့ရှိနေသေးတယ်ဗျ။အဲ့ဒီပုံမှန်လေးကျွန်တော်တို့ကတန်းသူတွေတမားတယောက်ရဲ့ဟိုဒီအမှန်တကယ်ပန်ဆန်းမှုကိုကျွန်တော်တို့ဟိုထိတ်ထိတ်တန်တန်ကြော်ပြန်ပြီးရောက်ဦးမယ်အောင်ဆိုတဲ့အခက်ခံတာကကျွန်တော်တို့မှကျန်နေသေးတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီပန်းကိုလေးပန်းပို့နိုင်အောင်ဆိုတဲ့ရည်ရွယ်ချက်လေးပါပါရဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ရည်ရွယ်ချက်သုံးခုကိုအရှိခံပါတယ်ဗျအဓိကတော့ကျွန်တော်တန်းသူတွေတမားမြတ်ဤလူနေမှုဘဝအကျိုးစီးပွားကိုမြင့်တင်နိုင်ရန်ကျွန်တော်တို့နှိမ့်ကတော့ဒီရေရှိတာတို့တရားဥပဒေနဲ့ညီညွတ်မှုရှိတော့မြေယာဆုံးရှုံးမှုများမြေယာသိမ်းဆည်းမှုများအကောက်ွယ်နိုင်ရန်တုံးကတော့တောင်သူလေတမားများရာသိမ်းရာထိတ်တော့အခွင့်အရေးကိုတောင်သူလေတမားများကိုယ်တိုင်အပြည့်အဝဖန်တီးနိုင်ရန်ဆိုတဲ့ရေရှိတဲ့ကုတ္တမှာရှိခင်းနေကြ
။အာနာပိုင်တွင်ရဲ့မြေယာသိမ်းဆည်းခံရမှုပြဿနာတွေကတော့တခြားပြည်နယ်နဲ့တိုင်းတွေညီတူရခိုင်ပြည်နယ်လည်းခံစားနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်လွှတ်တော်မှာတော့မြေယာစီစီရေးကော်မတီတရဖွဲ့စည်းစီစစ်ခဲ့ပေမဲ့မြေယာပြဿနာကထိထိရောက်ရောက်တော့မပြေလည်သေးပါဘူးအခုအစိုးရတဲ့လက်ထက်မှာဒုတိယသမ္မတဦးဆောင်ပြီးပြည်နယ်နဲ့တိုင်းဒေသကြီးတွေမှာလျာမြေစီစီရေးကော်မတီတွေဖွဲ့ဆောင်ရွက်နေတာကလည်းထိရောက်မှုမရှိသေးဘူးဆိုပြီးမြေပုံမြို့နယ်လွှတ်တော်အမှဥဖေတန်းကပြောပါတယ
်တော့ရခိုင်ပြည်နယ်မှာတော့အများအားဖြင့်တော့ဟိုဒီတက်ကသိမ်းကြီးတွေကများပါတယ်ဗျငကောကတိုင်းရင်း၃လေးရင်းပဲရှိတာကဒီဒီနောက်တနာပါစီဆိုရတက်လာပြီးနောက်ပိုင်းမှာတိုင်းရင်းတပ်ဖွဲ့တွေ53ခုထိရှိလာတဲ့အခါမှာဒီတိုင်းရင်းတပ်ဖွဲ့တွေအတွက်တပ်တည်ဆောက်ရေးအတွက်နေနေရာတွေတိမ်းနေတာမှာအများကြီးပါဝင်သွားပါတယ်။ရခိုင်ပြည်နယ်အတိုင်းဒါနဲ့တော့ကျွန်တော်တို့မှာမြေပြန့်ဒေသတရုတ်ကိုခြားပါပါတယ်။အထူးသဖြင့်ဒီမြေပြန့်ဒေသတွေကိုလည်းသူတို့တပ်တည်ဆောက်ရေးအတွက်နဲ့တိမ်းလိုက်တဲ့အခါမှာအဲကျွန်တော်တို့ဒီနေရာပြတ်တာတွေအများကြီးဖြစ်လာတယ်။အဲ့ဒီလိုဒီရောက်တော်တွေကိုဟုတ်တင်ချင်းလင်းပြီးတော့ဒီပေါ်မှာစိတ်ကြိုးကြတဲ့နေတွေကြပြန်တော့လေအဲတက်တွေကသူတို့စီးပွားရေးလုံငန်းတွေအတွက်အယုံကန်တို့ဘာလို့တိဆောက်တာတွေမှလည်းအဲပိန်းရှိထားပြီးတော့ခုတိုင်ကြာမပေးတာလည်းရှိပါတယ်အဲ့တော့ဒီတဘာဝပေးရနေတဲ့အကြောင်းဒီလိုတာယိုးတွေကျိုးပေါက်ပြီးတော့ဆန်းကန်ရေဝင်သွားတဲ့အခါမှာကျွန်တော်လယ်သမားတွေကြာမချေဖို့နိုင်မင်းနဲ့အဲဒီလိုဒုက္ခရောက်နေတာတွေရှိတော့ဒီကိစ္စကကျွန်တော်အများစုဖြစ်တဲ့လယ်သမားတွေတော်တော်ကိုပြတ်နေဖြစ်ပါတယ်
ရခိုင်ပြည်နယ်တွင်အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာမြေယာသိမ်းဆည်းဆုံးရှုံးမှုတွေရဲ့တစ်ဖက်မှာလယ်ယာလုံသားရှားပါမှုနဲ့လည်းကြုံတွေ့နေကြရတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်။အခုရခိုင်လယ်သမားတပ်မကဖွဲ့စည်းရေးညီလာခံမှာတော့ရခိုင်ပြည်နယ်မြို့နယ်16မြို့နယ်နဲ့ချင်းပြည်နယ်ပလောဝါမြို့တို့ကလယ်သမားကိုယ်စားလှယ်တွေတက်ရောက်နေကြပြီး၃ရက်ကြာဆွေးနွေးမှာဖြစ်ပါတယ်ရှင်။